Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင် POA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ် February 14ရက်အင်္ဂါနေ့ညနေခင်း 6:00 ခွဲကနေ 9:00 စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ line to meter 1925ရုပ်ကနေတိုက်ထုတ်လို့နေပါပြီရှင်ကျမနန်းလာပါဒီကနေ့စီစဉ်ရဲ့တာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါရှင်ကျမ Thank you type ပါလက်ရှိကျင့်သုံးနေတဲ့ကျမရေးဆောင်ရှောက်မှုဥပဒေကိုပြင်ဆင်မယ်ဆိုရင်နောက်နှစ်အတွင်းအမေရိကန်ပြည်သူ14တန်းလောက်ကျမရေးဆောင်ရှောက်မှုဆုံးရှုံးသွားမယ်လို့လွှတ်တော်ဆိုင်ရာဘတ်ဂျက်အသုံးစရိုံးကပြောဆိုလိုက်ပါတယ်ဥရောပတမကရဲကဗြိတိန်နှုတ်ထွက်ရေးဝန်ကြီးချုပ်မေဒီကနေ့လွှတ်တော်ကိုမိန့်ခွန်းပြောဖို့ရှိနေပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့အတူကြေညာပေးပါမယ်ရှင
်ကောင်းပါပြီရှင်ရှမ်းမြောက်ဒေသကုတ်ခိုင်မြို့နယ်ထက်ကအစိုးရတပ်စခန်းတစ်ခုကိုတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဒီကနေ့တပြိုင်တည်းဝင်ရောက်တိုက်ခတ်ခဲ့တဲ့သတင်းမှာတော့
ဟုတ်လေကြီးမနေ့ကဒီလိုမှုဖြစ်တဲ့နှစ်နေရာလုံးပေါ့အဲ့ဒီဟာကိုကင်အပိုင်ရနဘကစခန်းနဲ့ကိုကင်ခန်းပိုင်ဒီမှာတော့ကျွန်တော်တို့အဲ့ဒီ
မူဆယ်မြို့မှာရဲစခန်းကအတူရဲမှုအေးမြင့်ပါရှင်အပြည့်စုံကတော့မကြခင်ကြမှာပါဒါအပြင်လောက်ကိုင်းမြို့တဝိုက်လက်တလောဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်တရုတ်မြန်မာနယ်စပ်ကကုန်သွယ်မှုပမာဏ3ဘုံလုံးထိကျဆင်းခဲ့တဲ့အကြောင်းနဲ့ရခိုင်လူအခွင့်ရေးအခြေအနေသတင်းတင်ပြချက်နဲ့အတူနိုင်ငံတကာဆောင်းပါးမှာတော့ Trump Tower ကတယ်လီဖုန်းလိုင်းတွေတမရဟောင်းအိုဘားမားမနစ်ကခေါ်နှောင်းထောင်ခဲ့တယ်ဆိုတဲ့ပြောဆိုချက်ကိုတက်တည်ပြဖို့တမရ Trump ပြအပေးခံရတဲ့တရင်တွေကိုကြားဖို့ရှိပါတယ်ခုရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တရင်တွေကိုမှတိုင်ငီထိုင်တဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်ပြည်တော်စုမှာလက်ရှိချင်းသုံးနေတဲ့ Obamacare ခဲလို့သိချတဲ့အခချင်းငွေတက်သွားတဲ့ကျန်းမာရေးပြုစုဆောင်ရှောက်မှုဥပဒေကိုအစားထုတ်ဖို့ Republican Party ကအစိုးပြုထားတဲ့အစည်းအဝေးကိုလွှတ်တော်ကအတည်ပြုမယ်ဆိုရင်လာမယ့်နှစ်အတွင်းလူပေါင်း14သန်းလောက်ကျန်းမာရေးအမကန်ဆုံးရှုံးရလိမ့်မယ်လို့ CBO လို့ခေါ်တဲ့လွှတ်တော်ဆိုင်ရာဘတ်ဂျက်အသုံးစရိုံးကပြောဆိုလိုက်ပါတယ်။သမ္မတဟောင်းဘရက်အိုဘားမားရဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေကိုအလုံးစုံပြန်လည်ပြင်ဆင်မဲ့သမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲဂရုကဝတ်ကိုအကောင့်ထဲပေါ်ရမှာကြားသိမဲ့ကုန်ကျစရိတ်နဲ့ပတ်သက်ပြီးအစဉ်ခံစားတစ်ဆောင်ကိုပါတီဆွဲကင်တဲ့လွှတ်တော်ဆိုင်ရာဘတ်ဂျက်အသုံးစရိုံးကတနင်္လာနေ့ကထုတ်ပြန်ခဲ့တာပါလက်ရှိကျန်းမာရေးဆောင်ရှောက်မှုစနစ်ကဈေးကြီးပြီးလူတွေကိုအမကန်မဝယ်မနေရစနစ်ဖြစ်တာကြောင့်မတရားဘူးလို့သမ္မတထရန့်နဲ့ Republican တွေကပြောဆိုတာဖြစ်ပါတယ် Republican တို့တင်သွင်းတဲ့ကျန်းမာရေးဆောင်ရှောက်မှုအစီအစဉ်ကိုအတည်ပြုမယ်ဆိုရင်တော့2018ခုနှစ်အရောက်မှာကျန်းမာရေးအမကန်မရှိသူ14သန်းကနေ40တန်းလောက်အထိမြင့်တက်လာမယ်လို့ CBO အစီရင်ခံစာကဖော်ပြပါတယ်2026ခုနှစ်အရောက်မှာတော့အမကန်မရှိသူ52တန်းအထိဖြစ်လာနိုင်တယ်လို့ထောက်ပြပြီးအိုဘားမားကဲကိုသာဆက်ပြီးကျင့်သုံးမယ်ဆိုရင်တော့အမကန်မရှိသူထက်ဝက်ရော့ချပြီး28တန်းလောက်ပဲရှိမှလို့လည်းဖော်ပြပါတယ်။2010ပြည့်နှစ်မှာစတင်ခဲ့တဲ့သမ္မတအိုဘားမားရဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေကအရင်ကကျန်းမာရေးအမကန်မရှိသူတန်း20တို့ကိုအမကန်တွေရရှိစေခဲ့တာဖြစ်ပါတယ်။ဒါပေမဲ့ကျန်းမာရေးဆောင်ရှောက်မှုအစီအစဉ်သစ်ဟာ2019နဲ့2016ကြားဗဟိုအစိုးရလုံငွေပြမှုကိုဘီလီယံ338ဒေါ်လာအထိရှော့ချပေးနိုင်လိမ့်မယ်လို့လည်း CBO ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင
်။အမေရိကန်သမ္မတရွေးကောက်ပွဲမဲဆွဲကာလတုန်းကသမ္မတဒေါ်နယ်ထရမ့်နေထိုင်ခဲ့တဲ့နယူးယောက်မြို့က Trump Tower ရဲ့ဖုန်းတွေကိုအဲ့ဒီအချိန်ကသမ္မတဘရက်အိုဘားမားကကြားပြတ်နားထောင်စောင့်ကြည့်ခဲ့တယ်လို့သမ္မတ Trump ဆွဆွဲခဲ့တာနဲ့ပတ်သက်လို့လွှတ်တော်စုံစမ်းကော်မတီတွေကအထောက်ထားပေးဖို့တောင်းဆိုတဲ့အချိန်ထပ်တိုးပေးဖို့ကိုတရားရေးဌာနကတောင်းဆိုလိုက်ပါတယ်။သမ္မတ Trump ကTwitter လူမှုကွန်ရက်ပေါ်မှာဒီလအစောပိုင်းကရေးသားဆွဆွဲခဲ့ပေမဲ့တက်တဲ့ထောက်ထားတော့မပြခဲ့ပါဘူး Mr. Obama ကိုယ်တိုင်ဖုန်းတွေကိုခိုးနှားထောင်တယ်လို့သမ္မတ Trump ကဆိုလိုတာမဟုတ်ကြောင်းအင်ဘီရောပြောခွင့်ရ Sean Spicer ကတနင်္လာနေ့မှာပြောခဲ့ပါတယ်သမ္မတ Trump ဆွဆွဲထားတဲ့ကိစ္စကို Mr. Spicer ကပြန်ပြီးတော့ဖာထေးတဲ့အနေနဲ့အခုလိုပြောတာဖြစ်ပါတယ်သမ္မတ Trump က Twitter မှာအတိအကျဆွဆွဲပြောခဲ့တာအတွက်သူ့မှာတက်တဲ့ပြကြရာမရှိပါဘူးလို့လည်းအင်ဘီရောအကြံပေးတယောက်ဖြစ်တဲ့ Kellyanne Conway ကတနင်္လာနေ့အစောပိုင်းကပြောခဲ့ပါတယ်တက်တဲ့ထောက်ထားပြဖို့ကသူ့အလို့မဟုတ်ဘူးလို့ CNN နဲ့မေးမြန်းခဲ့မှာ Mrs. Conway ကပြောခဲ့တာပါ။ဒါကြောင့်စုံစမ်းစစ်ဆေးဖို့ပြောဆိုခဲ့တာပါလို့လည်းသူကပြောပါရယ်။သမ္မတ Trump ကဆွဆွဲပြောဆိုခဲ့တယ်လို့ဖုံးကြပြတ်ခိုးနှားထောင်ခံရတယ်ဆိုတာနဲ့ပတ်သက်လို့အေမီရောကရောထောက်လိုင်းအကြီးအကဲတွေကပါတက်တဲ့ထောက်ထားတစုံတရာမပြနိုင်ကြသေးပါဘူး။သမ္မတ Obama ရဲ့ပြောခွင့်ရသူကတော့ဒါဟာမမှန်ကန်တဲ့ပြောဆိုမှုသာဖြစ်တယ်လို့တုံ့ပြန်ခဲ့ပါရယ်။ဆွဆွဲခဲ့မှုကိုတက်တဲ့ပြနိုင်မဲ့အထောက်ထားတွေကိုမနေ့ကတနင်္လာနေ့မှာနောက်ဆုံးထားတင်ပြဖို့အတွက်အောက်လွှတ်တော်ထောက်လိုင်းကော်မတီကနောက်ဆုံးအချိန်သတ်မှတ်ထားတာဖြစ်ပါရယ်ခင်ဗျာ
။ဥရောပသမ္မတတဲကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးလွှတ်တော်အမတ်တွေမနေ့ကအတည်ပြုပေးခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေလွှတ်တော်မှာမိန့်ခွန်းပြောဖို့ရှိပါတယ်။ဝန်ကြီးချုပ်မေကနောက်ဆုံးအဆင့်ဖြစ်တဲ့ဗီမာကြီးအလစ်စဘက်ရဲ့သဘောတူညီချက်ကိုစောင့်ဆိုင်းနေတာဖြစ်ပြီးဒီကနေ့အစောပိုင်းမှာထွက်ပေါ်လာဖို့လည်းရှိနေတာပါ။ ဒီနောက်မှာတော့ဥရောပသမ္မဂအဖွဲ့ဝင်အဖြစ်ဘယ်လိုနှုတ်ထွက်ရမလဲဆိုတာကိုပြဋ္ဌာန်းထားတဲ့ EU ရဲ့သဘောတူစာချုပ်အပိုင်50ပါပြဋ္ဌာန်းချက်အတိုင်းဗြိတိန်နိုင်ငံနှုတ်ထွက်ရေးဥရောပသမ္မဂကိုတရားဝင်အကြောင်းကြားနိုင်မှာဖြစ်ပါတယ်ဒီလကုံမတိုင်ခင်ထိတော့လုပ်ငန်းစဉ်ကိုစမဲ့အခြေအနေမရှိဘူးလို့ဝန်ကြီးချုပ်မေရဲ့ပြောခွင့်ရတဦးကမနေ့တုန်းကပြောဆိုထားပါတယ်။ဥရောပသမ္မဂတဲ့ကနေဗြိတိန်နိုင်ငံလှုပ်ထွက်မဲ့လုပ်ငန်းစဉ်ကနှစ်နှစ်လောက်အချိန်ယူရမယ်လို့လည်းခန့်မှန်းထားပါတယ်။ဥရောပသမ္မဂအဖွဲ့ဝင်နိုင်ငံအဖြစ်အစိုးရပိုင်းဆိုင်ရာမှာရောစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကနေပါဘလို့ပြန်ပြီးတော့ဖြေလျှော့မလဲဆိုတဲ့အပေါ်ဗြိတိန်နဲ့ဥရောပသမ္မဂအရာရှိတွေဆွေးနွေးနေကြရတာကြောင့်ဖြစ်ပါတယ်။ဥရောပသမ္မဂတဲ့ကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးကို2016ခုနှစ်ဇွန်လမှာကျင်းပတဲ့လူလူဆန္ဒခံယူပွဲနဲ့အတည်ပြုခဲ့တာဖြစ်ပါတယ်
။တူရကီနဲ့နယ်သာလန်ကြားတန်တမာရေးအငင်းပေါမှုတွေရှိနေချိန်မှာပဲဥရောပနိုင်ငံတွေမှာတူရကီအနေနဲ့လူစုလူဝေးပွဲတွေမလုပ်ဖို့ဥရောပသမဂ္ဂရဲ့ကန့်ကွက်မှုကိုတူရကီကပယ်ချလိုက်ပါတယ်။နယ်သာလန်ဆိုရအနေနဲ့တူရကီနိုင်ငံသားရေးဝန်ကြီးကိုနယ်သာလန်နိုင်ငံနဲ့ဝင်ခွင့်မပေးတဲ့အပြင်နောက်ထပ်ဝန်ကြီးတယောက်ကိုလည်းတူရကီကရွှေ့ပြောင်းဝင်ရောက်သူတွေနဲ့အတူလူစုဝေးပွဲတွေမလုပ်နိုင်အောင်ဟန်တားတဲ့အနေနဲ့တိုင်းပြည်ကဒဲကနေနှင်ထုတ်ခဲ့တာကြောင့်နယ်သာလန်နိုင်ငံကိုနာဇီရီလိုပြုမှုသူအဖြစ်တူရကီသမ္မတရီဂျစ်ဒေအာရဝန်ကပြင်းပြထန်တဲ့ဝေဖန်ခဲ့တာပါအခြေအနေတွေပိုဆိုးလာစေမဲ့အပြုမှုပြောဆိုတွေကိုတူရကီအစိုးရအနေနဲ့ရှောင်ကျဉ်ဖို့ဥရောပသမဂ္ဂနိုင်ငံသားရေးမူဝါဒဆိုင်ရာအကြီးအကဲဖက်ဒရီကာမိုဟာရီနီနဲ့ဥရောပဒုချေရေးဆိုင်ရာကော်မရှင်နာဂျိုအန်ဟန်ဂရူတို့ကတင်းလာနေမှာတောင်းဆိုထားပါတယ်။ဒါပေမဲ့လည်းအဲ့လိုပြောဆိုမှုပေါ်တူရကီအနေနဲ့အလေးထားမှာမဟုတ်ဘူးလို့တူရကီနိုင်ငံသားရေးဌာနကဒီကနေ့တုံ့ပြန်ပြောဆိုပါတယ်။နယ်သာလန်ဆိုရကိုပြစ်ဒဏ်ခတ်တုံ့ပြန်တဲ့အနေနဲ့အစိမ့်တန်တမန်ဆက်ဆံရေးကိုလည်းတူရကီဘက်ကရည်ဆိုင်လိုက်ပါတယ်။လက်တလောနိုင်ငံတွင်းမှာရှိနေတဲ့တူရကီဆိုင်ရာနယ်သာလန်တန်အမတ်ကိုတူရကီပြန်လာခွင့်ပိတ်ပင်လိုက်ပေမဲ့တာမန်နယ်သာလန်နိုင်ငံသားတွေကိုတော့အဲ့လိုပိတ်ဆို့တက်ခတ်မှုတွေကနေကင်းလွတ်ခွင့်ပေးထားပါတယ်နယ်သာလန်အစိုးရရဲ့ဆုံးဖြတ်ချက်တွေကိုပြန်လည်ပြင်ဆင်ဆောင်ရွက်တဲ့အချိန်အထိတူရကီအနေနဲ့အခုလိုဆက်တုံ့ပြန်သွားမယ်လို့တူရကီဒုတိယဝန်ကြီးချုပ်နူမန်ကာတူမလက်စ်ကဒီသတင်းတော့တွေကိုပြောပါတယ်ဒါအပြင်တူရကီနိုင်ငံကနေတဆင့်ရွှေပြောင်းဝင်ရောက်သူတွေစီးဝင်လာမှုနဲ့ပတ်သက်လို့အဲ့ဒီကိစ္စကိုတားဆီးဖို့ဥရောပသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုတူရကီအစိုးရအနေနဲ့ပြန်လည်သုံးသပ်သွားမယ်လို့လည်းတူရကီအာဏာပိုင်တွေကပြောဆိုထားပါတယ်ခင်ဗျာ
ဒီအမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဝင်မြန်မာပိုင်းစီစဉ်ကမလ14ရက်အင်္ဂါနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။တရုတ်နိုင်ငံရဲ့ထိပ်တန်းတရားသူကြီးတဦးကသူ့ရဲ့နှစ်ပတ်လည်လုပ်ငန်းအစီရင်ခံစာကိုဘေကျင်းမြို့တော်ကအဆင့်မြင့်နိုင်ငံရေးဆွေးနွေးပွဲမှာတင်ပြတာမှာတော့ပြီးခဲ့တဲ့နှစ်တည်းအတွင်းအကြီးမားဆုံးအောင်မြင်မှုတစ်ခုအဖြစ်ဖြိုခွင်းခဲ့တဲ့လူခွင့်ရေးရှင်းနေတွေကိုစီးရင်ပြုစုတင်ပြခဲ့ပါတယ်။ဒီအချက်ကရှင်းနေတွေအပေါ်နောက်ထပ်ဆက်ပြီးနှိပ်ကွပ်သွားမယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောဆိုကြပါတယ်။ကျောင်းနိုင်ငံရဲ့အနာဂတ်တရားစီရင်ရေးပြုပြင်ပြောင်းလဲမှုနဲ့တရားရုံးတွေရဲ့လွတ်လပ်စွာစီရင်ဆုံးဖြတ်ပိုင်ခွင့်တို့အပေါ်တရားရုံးချုပ်ကြီးအကဲရဲ့မျှော်မှန်းချက်အပေါ်မှာလည်းလူ့အခွင့်အရေးလှုပ်ရှားသူတွေကတန်တရာရှိနေကြပါတယ်။တရားရုံးချုပ်တရားသူကြီးချုပ်နဲ့အကြီးအကဲဖြစ်တာဝန်ယူထားတဲ့ဇောင်ရှန်းကသူ့ရဲ့နှစ်ပတ်လည်လုပ်ငန်းအစီရင်ခံစာကိုတရုတ်ပြည်သူကွန်ဂရက်မှာပြီးခဲ့တဲ့တနင်္ဂနွေနေ့ကတင်သွင်းခဲ့တာမှာတော့ပထမဆုံးအနေနဲ့တရုတ်သမ္မတရှီကျင်းပင်နဲ့ကွန်မြူနစ်ပါတီရဲ့စီးမျဉ်းတွေအပေါ်သစ္စာခံကြောင်းကတိပြုထားပါတယ်။တရားရုံးတွေရဲ့ပထမဆုံးသောအောင်မြင်မှုကအမျိုးသားလုံခြုံရေးနဲ့လူထုကြားတည်ငြိမ်ရေးကိုဆောင်ရွက်ထားနိုင်တာဖြစ်တယ်လို့လည်းအမွန့်တင်ပြောဆိုသွားပါတယ်ရှင်
။တနင်္ဂနွေနေ့ကဖန်စီခေါ်ဆောင်သွားခင်ရတဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံ DRC ဆိုင်ရာကုလထုအဖွဲ့ဝင်နှစ်ဦးပျောက်ဆုံးနေစေဖြစ်တယ်လို့ကွန်ဂိုပြည်ချရေးဝန်ကြီးလမ်ဘတ်မန်ဒီက VOA ကိုတင်းလာနေညမှာပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံသား Michael Sharp နဲ့ဆွီဒင်နိုင်ငံသား Zahida Katlin တခါသူတို့နဲ့အတူပါသွားတဲ့ကွန်ဂိုနိုင်ငံသား၄ဦးတို့ဟာအလဲခါဆိုင်ဒေသအတွင်းဘသူဘဝမှမဖော်ထုတ်နိုင်သေးတဲ့တောင်းကျမ်းသူလက်နက်ကင်တပ်ဖွဲ့တွေရဲ့ဖမ်းဆီးခြင်းခံခဲ့ရတယ်လို့ကွန်ဂိုအစိုးရကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။အဲဒီလူတွေလွမြောက်ရေးအတွက်အစိုးရနဲ့လူမျိုးရေးတပ်ဖွဲ့တွေဟာကွန်ဂိုဆိုင်ရာကုလကိုယ်စားလှယ်အဖွဲ့နဲ့နီးနီးကပ်ကပ်လက်တွဲဆောင်ရွက်နေတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။အဲဒီဖမ်းဆီးခေါ်ဆောင်သွားခံရသူတွေကိုရဟန်းရင်နေနဲ့လိုက်လံရှာဖွေနေပေမဲ့အခုထိမတွေ့ရသေးဘူးလို့ Mr. Mandy က VOA ကိုပြောပါတယ်။ဝေဟင်ကရှာဖွေမှုတွေကိုဒီကနေ့အင်္ဂါနေ့အစောပိုင်းတွေကပြန်လည်စတင်မှဖြစ်ပြီးမြေပြင်တပ်ဖွဲ့တွေကလည်းပိုက်ဆိုင်တဲ့ရှာဖွေနေကြောင်းသူကပြောပါတယ်။လွန်ခဲ့တဲ့၈လအတွင်းခါဆိုင်ဒေသမှာအစိုးရတပ်တွေနဲ့သဘုံနေကြအပြင်းထန်တိုက်ပွဲတွေဖြစ်ပွားနေတာပါ။အစိုးရပေါ်ဆန့်ကျင်ပြီးတော့လူငယ်တပ်ဖွဲ့တွေကိုတိုက်ထုတ်ဖို့လှုံ့ဆော်ခဲ့တဲ့ဌာနေအကြီးအကဲ ခမွေးနာစာပူကိုကွန်ဂိုစစ်တပ်ကလွန်ခဲ့တဲ့နှစ်ဩဂုတ်လအတွင်းတုတ်တင်နိုင်ခဲ့ပါတယ်။အခုခါမှာစာပူကိုထောက်ခံတဲ့သူတွေကဒေသတုတ်ကူမှာဆန့်ကျင်တိုက်ခိုက်နေကြတာပါ။ဒီလိုတိုက်ပွဲတွေအတွင်းလူပေါင်း400ကျော်အသက်ခံခဲ့ရပြီးနှစ်သိန်းလောက်အိုးအိမ်ပဲဖြစ်ရတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်ခင်ဗျာ။
အီသီယိုးပီးယားနိုင်ငံမျိုးတော်ကအမိုက်ပုံကြီးပြိုကျတာကြောင့်သေဆုံးရသူအရေအတွက်ဟာ60ထိမြင့်တက်လာပါတယ်။နိုင်ငံပိုင်မီဒီယာကအနည်းဆုံး62ယောက်သေဆုံးတယ်လို့မနေ့ကပြောပေမဲ့မျိုးတော်ဝင်ကတော့လူပေါင်း65ယောက်သေဆုံးပြီးအမျိုးသား20နဲ့အမျိုးသမီး45ယောက်ပါတယ်လို့ပြောပါတယ်။မြေပြိုတာကြောင့်နေအိမ်49လုံးပျက်စီးခဲ့တယ်လို့မျိုးတော်ပြောခွင့်ရကလည်းပြောပါတယ်။ကယ်ဆယ်ရေးလုပ်သားတွေကတော့အသက်ရှင်ကျန်ရစ်သူတွေကိုဆက်ပြီးရှာဖွေနေကြဆဲဖြစ်ပါတယ်ရှင်။
ຫນွေဥပောက်ຢາດີမတိုင်ငင်သတင်းတပတ်ကျော်လို့မှာပဲအမေရိကန်ရှေ့ဘက်ကမ်းခြေတလျှောက်အင်အားကြီးနှိမ့်မုံတိုင်းဟာတနင်္လာနေ့နောက်ပိုင်းကနေစတင်ပြီးတော့အင်္ဂါနေ့အထိကြာရောက်နိုင်တယ်လို့အမေရိကန်မိုးလေဝသဌာနကသတင်းထုတ်ပြန်ပါတယ်မြို့တော်ဝါရှင်တန် DC ဒေသတော်ဝိုက်မှာတော့6လမှာကနေတပေကျော်လောက်ထိကြာမယ်လို့ခန့်မှန်းထားတာပါတနင်္လာနေ့ညဘက်8:00လောက်ကစပြီးတော့ဝါရှင်တန်မှာနှင်းနေကြပေမဲ့အစောပိုင်းကျတဲ့နှင်းနေဟာလမ်းပေါ်မှာကျပြီးတော့မကြခင်အေးပြိုသွားတာကြောင့်ဒီကနေ့မနေ့မှာတော့လက်မအနေငယ်သာတင်ကြန်နေခဲ့တာပါနှိမ့်မုံတိုင်းတန်းကြောင်လိုအပ်တဲ့အကူအညီရဲ့အစနစ်ပေးနေအောင်သမရထရက်မှာအမိမိလုံခြုံရေးဝန်ကြီးနဲ့ပြည်ထောင်စုအရေးပေါ်စီမံခန့်ခွဲရေးအေဂျင်စီတို့ကိုညွှန်ကြားထားပါတယ်ခင်ဗျာ
Mash la sele ye inga ne nya ne khin thait tan yaw tadin rwe go ma tain ngi thai ne ko aung no ga chin nya pe khe ra ba VOA ga ne khu thau lwin pe ni de season rwe go internet sa myan na burmese.voanews.com ma lwin ni de chein ne tapyan ne dai na sin nai ma de shin akhu ro tadin saung ma rwe go sat tai tin pya taw ba me myaw pai mahamait tai yin na tat phwe rwe ga shan pi ne myaw pai kut khai myo ne ga myama tat ma ro a che sai sakhan na khu ne pi taung su lam ma bo ga tat phwe na khu go ti ka ne ma nat ma tapyan ne pye mat tha tai khai khe de lo tai yin na tat phwe kaung saung rwe ga pyo ba de tat ma ro ga ne tai နာဒေတာအသွင်ပိုင်းမှာထိုးစစ်ဆင်းနေတဲ့အတွက်အခုလိုမျိုးကြီးတွေဖက်မှာပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့လဲတိုင်းနာလက်နက်ကိုင်အဖွဲ့တွေကပြောပါတယ်ဒီတိုက်ခိုက်မှုမှာအရသာ2ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အခုဆိုမျိုးရင်တွေမှာပါတိုက်ပွဲတွေဖြစ်လာနေတဲ့အပေါ်ဒေတာခန်တွေစိုးရိမ်နေရတဲ့အခြေအနေတွေမှာရှိနေပါတယ် VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်တွင်မြန်မာတပ်မတော်အခြေစိုက်တပ်စခန်းတစ်ခုနဲ့ပြည်ထောင်စုလက်မပေါ်မှာရှိတဲ့မြန်မာတပ်မတော်အဖွဲ့တွေကိုမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကနေဒီကနေ့မနက်မှဝင်ရောက်တိုက်ခိုက်ခဲ့တာပါဒီမနက်မှာတိုက်ပွဲ၄နေရာဖြစ်ပွားခဲ့ပြီးအခုလိုမြို့ကြီးတွေမှာရှိတဲ့တပ်မတော်စခန်းတွေကိုတိုက်ခိုက်ရတဲ့အကြောင်းရင်းကိုတော့မြောက်ပိုင်းမဟာမိတ်ပြောခွင့်ရ TNL တမ်းမလောင်တပ်ဖွဲ့ပြန်ကြားရေးရာရှိဘူမှုတာအကျော်ကအခုလိုပြောပါတယ်
လေသာပေါ်လိမီယာရှိတယ်ဒီနံပါတ်ကကမလစ်တဲ့စံတမလစ်တဲ့ဒီခါနေနံပါတ်ကရာနံပါတ်လူကြီးရနေမသိရကြမသိရရှိတယ်ဒီစင်နာနာမရှိတယ်ဒီကပေါ်ကတဲ့အကြောင်းနဲ့ဒီစမုတ်လိမ့်စားနေတဲ့ပုံပိုင်းကမြန်မာတံတားသူစီတွေပြန်လာတဲ့အဲဒီမှုဒီစမုတ်အတင်းတန်းမှာဒီလိုဒီကားဆီပြနေဒီကားမျိုးစီအောင်လို့ဒီနေကြလို့ဒီစီတွေဆက်ဆက်ပါလာလာမှာဘောပြန်ပြီးစာဆက်ပြီးဆက်တာ
တမရော်ကနေတိုင်းဒါဒေရအတွင်းပိုင်းမှာထိုးစစ်ဆင်နေတဲ့အတွက်ဒေရခန့်တွေထိခိုက်မှုမရှိအောင်မြို့ကြီးတွေမှာရှိတဲ့တမရော်စခန်းတွေကိုတိုက်ခိုက်တယ်လို့သူကပြောပါတယ်။ဒီမနက်မှာနတ်ဖက်ကတပ်စခန်း၊ကုခိုင်တပ်စခန်း၊မူဆယ်လမ်းမပေါ်မှာရှိတဲ့နတ်ဖက်လုံနဲ့ရှုခင်းတာနေရာတွေမှာတိုက်ပွဲဖြစ်ပွားခဲ့တာပါ။တိုက်ပွဲအတွင်းထိခိုက်မှုတွေကိုအတိမပြုတ်နိုင်သေးဘူးလို့လည်းဘူမှုသားအိုက်ကျော်ကပြောပါတယ်။နတ်ဖက်ကရဲစခန်းရှေ့ဘက်တောင်ကိုမှတပ်ဆွဲထားတဲ့မြန်မာတမရော်စခန်းတစ်ခုကိုမြောက်ပိုင်းမဟာမိတ်တပ်တွေကမနက်9နာရီဝန်းကျင်မှာစတင်တိုက်ခိုက်ခဲ့ပြီးအပြန်လှန်ပြစ်ကတ်မှုတွေဖြစ်ပွားခဲ့ပါတယ်။ဒီပြစ်ကတ်မှုတွေအရသာနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးတဦးကတော့မူဆယ်မြို့ဆေးရုံမှာဆေးကုသမှုခံနေရတယ်လို့မူဆယ်မြို့မှရဲစခန်းကသူရဲမှုအေးမြစ်ကပြောပါတယ
်။အခုလက်ရှိမနေ့ကဒီတွေ့မှုဖြစ်တဲ့နှစ်နေရာလုံးပေါ့။အဲ့ဒီဟာကုတ်ကင်အပိုင်ရ။နဘကစခန်းနဲ့ကုတ်ကင်စခန်းအပိုင်။ဒီမှာတော့ကျွန်တော်တို့အဲ့ဒီနဘကအနာမှာတိုက်ပွဲဖြစ်စင်မှာတော့ဟိုအရသာအမျိုးသမီးတယောက်ထိခိုက်ဒဏ်ရာရလို့မူဆယ်ဆေးရုံကိုပို့လိုက်တယ်လို့ပြောတယ်။တိုက်ပွဲအစ်ဒီနေရာတော့မနေ့9နာရီလောက်ကပြီးသွားတယ်ပြောတယ်
။ဒါပြင်ကုတ်ကင်မြို့ကမြန်မာတပ်မတော်နှစ်လင်းနှစ်တိုက်ရင်ကိုမဟာမိတ်တပ်တွေဝင်ရောက်တိုက်ခိုက်တဲ့အချိန်တွေကတော့ကိုခိုင်မြုခန် NLD ပါတီကဦးဆိုင်သိမ်းမောင်ကနေခုလိုပြောပါတယ
်။မနေ့ကလည်းကျွန်တော်ကိုခိုင်ပုံဝင်ချိန်မှာလည်းအတန်းကြီးအကုန်ကြားနေရတာဆူရမ်းတာပဲ။မိုင်ဦးကတနအီနေ့ကတော့ပဲအဲ့လောက်ပဲရှိတယ်
။ဒီလိုဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးမြန်မာတပ်မတော်ဘက်ကသတင်းထုတ်ပြန်တာမျိုးမရှိသေးသလိုတပ်မတော်ဘက်ကအချိန်တွေကိုသိရှိဖို့ကာကွယ်ရေးဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ကိုကြိုးစားဆက်သွယ်ခဲ့ပေမဲ့လည်းဖြေကြားခြင်းမရှိခဲ့ပါဘူး။ဒီခင်ကာလတွေတုန်းကတောသွင်းဘက်မှာတိုက်ပွဲဖြစ်လေဖြစ်သရှိပေမဲ့အခုဆိုမြို့သွင်းမှာပါတိုက်ပွဲဖြစ်လာတဲ့အပေါ်မှာဒေသခံတွေစိုးရိမ်နေရတယ်လို့ဦးဆိုင်သိမ်းမောင်ကဆက်ပြောပါတယ
်။တကယ်ကြီးလားဟိုအစ်အတန်လာဖြစ်တဲ့ခါမှာဒီဘက်ကပြစ်လို့ရှိရင်လည်းရွာဘက်ကစိုးရိမ်ရတယ်လေ။ဘိုးဘက်ကပြစ်လို့ရှိရင်လည်းဒီမြို့ဘက်ကလူတွေကစိုးရိမ်ရတယ်လေ။အဲ့လိုဖြစ်နေတာ
Tapi entah macam siapa yang tamro, ASSS ini, siapa tiba kapi puan ni zat pide, tiada lihat amlang tapoi gani. Malasan ni ni mah, siapa ni nama rumyo nega, minta juga, nangsan ya, moto juga, mana juga kah siapa dah kusai jago, pansi kosong tua kaya mah, tiga ni mah pialai rumyo labi lu, minta juga, ojo ye mu ukolia kah piawar eh. Tan tamro ni nega ro, tidak tinjau ye ne, lola suah tua la yang wen aye, tidak longchong ye tu, tan tamro ne tu, bukan semua bebo kisah itu, tiga tahap tu ni buku kosong tua la pibi, tiga ni mana ya ku pialai pusing kah bilu, tiga ni lebih kah terian tuk pialai tawar eh. Xiang Minian Miao Bai Di Ra Ma, Mia Ma Tamro Ne, Miao Bai Ma Mei Da Pue Ko, Gian Wu Ge Chen Lu Lai Yi Pue, Tam Long Da Pue, Gu Gan Da Pue Du Ne, Tai Pue Li Ye Sa Su Du Lu Phi Bua Ni Ba Le. Tai Pue Phi Bua Ni Mu Ja, Gu Gan Di Ra Ba Ma, Taung Ne Chi De Si Bei Xiang Ni Ha, Tai Yong Ning Gan Ne La Xiu Miu Ba Ma, Si Bei Ting Xiang Ni Ya De Lu, Tai Pue Du Ma Ti Kai Dei Zu Mu Du Le Phi Bua Ni Ba Le. Tai Yin Da Le Na Gan Pue De Ni Ne, A Yin Ga Su Zao Twin Di Ra Ba Ma Da, Mia Ma Tamro Ne Yin San Tai Kai La La Xi Ni Bi Me. Le Xi Chein Ma Ro, Miu Twin Ba Gu U Di Tai Kai La De A Ni Tha Ma Xi La Ba Le Khmyar.
Nengko ini dia tora wasih, kuda sate, siamiau tida taybuai jau neza kongdua ye jasin netrin sepame. Kukan kubai ocho kunya tida laukai miutuai, latalo pipuai nere taybuai rejau, tiyong miyama neza ka chinshui ho, kongdua ye skama, kongdua mubamana ha tong mongdubongti jasin kejau, neza kongdua ye skanga tawin shidu uga piyoware. Chinshui ho gu ajinga kongdua ka siye tiya lau nezin wiyao yagane, akusoyen sanga zi lau tigo yon ne doa jang le piyoware. Tidrin uro vio imyama banya tirin thao kumozo ka timpia thaware shen.
Okay, Gugan Dita, Laukai Miu Ni Taipuai Riha, Dita Choy Nega Satin Bi, Tijo Bian, Pianle Pipuwa Gera Jau, Dita Rin Pidu Riha, Tiyo Nangane, Nima Bi Ilai Bai Mibian Dita Bako, Tinshang Tupi Nira Jau, Siwai Lungan Rui Jia Sain Gedalu, Chi Lampan Lungjong Yi Chi Ni Jau, Neza Gongdua Yi Gule, Tigai La Ni Baare. Tiyo Mima Neza Gongdua Yi Ma, Dutiya Gongzi Sisi Mu, Miazong Sikam Chete, Gugan Dita Adunga, Chinshui Ho, Gongdua Yi Sikam Ha, Taipuai Ri Pipuwa Bire Nao Ma, Gongdua Mu Bama Na Ha, Dongju de Chu Lao Ti Jia Xin Dua Le Lu, Qin Shui Ho, Gong Duo Yi Si Kan Ga Nian Jia Ye Mu, Wu Min Ong Yi Ga Biao Ba De.
Ye Nong Ga De Luo De Ye Gu Tian Ya O Gong Dong Ba Na Do La De Dan Guo Lao Xi De Li. Bu Su Da Do La O Na Bei Wu Jin Ma Xi Ba De. Dongju de Chu Lao Yao Da Wa Ma.
Le Xi Gong Zi Si Xin Mu Qin Ni Gu Wu Min Ong Yi Ga Ku Lu Se Biao Ba De.
Gong Zi Si Xin Mu Wa Lo Lo Ge Da Zhen Luo Ye Na San Lo Yao Dua Le Ge. มันไม่ได้การลาเลงคงมีอะไรก็นั่นลงเองใช่ไหมส่วนที่จะอยู่ที่บ้านก็มันก็รู้ไม่ใช่แบบกูจะไปก็ต้องไปคงมีใช่ไหมแต่ช่วงจาระเลยลุงนี้จังจังโอ้มันไม่ได้มาเรื่องที่เด่นเลยก็น่าจะน่าจะอะไรใช่ไหมวันนั้นมาที่นี่ได้ดูว่าเลยสิบปีได้ช่วงนี้อะโอ้ยจะไปยังลาเวนโลกันก็มันลงว่าไม่จะตัวละบ้านะแต่เดี๋ยวนี้ส่วนเนาะแต่ยังว่าตัวจะวันนี้ว่าสิ่งเสียวันนี้มาไม่ใช่ละ
กูรู้มิวกับดีด้ากันที่เอากาเลยชิ้นสุดหัวล่าสุดแล้วมาจีมาเลยกงกาตัวละไม่ใช่ตลอดพี่นี่เลยลูกเบียวบาร์เลยข้ากูก็เลยเนี่ยว่าคือในกาลเวสต์เลยที่หัวกูรู้เวสต์เลยที่ชิ้นสุดหัวเรามาตัวเราเต็มตัวที่หัวตัวเราตัวเด็กคือในกาเลยไอ้เมื่อกูก็เนี่ยตัวเราเวสต์เลยที่เอาลิงก์สิ่งที่เราคิดแค่เนี่ยปากเดียวสุดตัวเราเราชิ้นสุดกันเนี่ยว่าละที่พี่จะเนี่ยว่าละ ปีเกเรเนี่ยนูเอ็มบาลาจุงก้ามูเซติอาอามายปาวินแชมป์เนี่ยมีเอาไปดีดามาพิบวากเกเรไต้หวันรีจังเลยเดี๋ยวมีมาเนื้อกงด้วยยี่ห้าเลวานีบายจะสังเกตเลยที่เอโกอเมริกันดอลลาร์เซ็นต์ตั้งกันสิ่งเช่าตั้งที่นินาเกเรลูซีบอยเนี่ยกูต้องยังว่ายี่หุ่นจีทานาก้าทุบยังเก็บบาร์เลยมูเซเนื้อกงด้วยยี่สังเกตกงด้วยมุดจังบัวปีเกเรบันไดนี่เนี่ยนั่งชิ่งอเมริกันดอลลาร์ตั้งตัวยันเสียที่จะสังเกตจังเลยที่ลูกจะสังเกตฮะเล่นกันไต้หวันรีจังเ
ဲ့ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနကသုံးသပ်ထားပါတယ
်။ကုမိုးစောတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းအစီအစဉ်တွေဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ရခိုင်ပြည်နယ်ရင်းကလူခွင့်ရေးအခြေအနေဖတ်ဆက်ရအောင်ပါ။မြန်မာနိုင်ငံရခိုင်ဒေသမှာနေထိုင်တဲ့ရိုဟင်ဂျာမွတ်စလင်တွေကိုနိုင်ငံတွင်းကမောင်းထုတ်ဖို့မြန်မာအစိုးရကလုပ်နေတယ်လို့ယူဆတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ယန်ဟီလီကပြောသွားပါတယ်။လူမျိုးရေးပဋိပက္ခတွေရှိတဲ့ရခိုင်ပြည်နယ်မှာအစိုးရလုံခြုံရေးတပ်ဖွဲ့တွေကရိုဟင်ဂျာမွတ်စလင်တွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့စွပ်စွဲချက်တွေနဲ့ပတ်သက်လို့ COI စုံစမ်းရေးကော်မရှင်တရက်ဖွဲ့ဖို့မစ်ယန်ဟီလီကလူအခွင့်အရေးကောင်စီကိုတင်ပြသွားပါတယ်။မအေးတနာကျော်ကဆက်ပြောပြပေးပါရှင်။
ဟုတ်ကဲ့ပါဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာမနေ့ကကျင်းပသွားတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီ36ကြိမ်မြောက်နှစ်ပတ်လည်အစည်းအဝေးမှာမြန်မာနိုင်ငံလူ့အခွင့်အရေးအစီအစဉ်နဲ့ပတ်သက်လို့ဆွေးနွေးမေးမြန်းတော့မစ္စယန်ဟီလီကသူစုံစမ်းသိရှိထားတဲ့ရခိုင်ဒေသအခြေအနေကိုတင်ပြသွားတာပါရခိုင်ပြည်နယ်မှာနေထိုင်နေတဲ့ရိုဟင်ဂျာမွတ်စလင်တွေကိုနိုင်ငံတွင်းကနှင်ထုတ်ဖို့အတွက်မြန်မာအစိုးရကလှုံ့ဆော်နေတယ်လို့သူယူဆပုံကိုအခုလိုပြောပါတယ
် and conducting a household survey where those absent may be struck off the list that could be the only proof
မြန်မာအစိုးရကအင်အားစုစီးရင်စနစ်ကိုတုံပြီးတော့အဲ့ဒီအင်အားစုစီးရင်မှာမပါတဲ့သူတွေကိုဖယ်ထုတ်ခြင်းအဖြစ်ရိုဟင်ဂျာတွေကိုနှင်ထုတ်ဖို့လှုံ့ဆော်နေနိုင်ပါတယ်
မစ္စယန်ဟီလီကရိုဟင်ဂျာတွေအပေါ်မှာအခွင့်အရေးချိုးဖောက်မှုတွေရှိရဲဆိုတဲ့ဆွဆွဲမှုတွေကိုစုံစမ်းစစ်ဆေးရေးလုပ်ဖို့အပိုင်းမှာနိုင်ငံတကာရဲ့အားပေးထောက်ခံမှုမရှိဘူးလို့ပြောပြီးတော့ဒီအခြေအနေပေါ်မှာစိတ်ပြန့်နေရပါဒီကိစ္စအတွက်နိုင်ငံတကာအတိအမှတ်ပြုစုံစမ်းစစ်ဆေးမှုလှုံ့ဆော်မှုကမြန်မာနိုင်ငံအတွက်အထူးအရေးကြီးပါတယ်လို့မစ္စယန်ဟီလီကကုလသမဂ္ဂလူ့အခွင့်အရေးကောင်စီကိုတင်းလာနေကတင်ပြသွားပါတယ
် I've been hearing of discovery of mass graves
လူတွေစုလိုက်ပြုံလိုက်တက်ပြီးမြုပ်ထားတာတွေတွေ့ရဆိုတဲ့သတင်းတွေကြားနေရပါတယ်။ကျမဒီကနေ့စင်ခံရင်ပြောသွားသလိုပဲမြန်မာအစိုးရအနေနဲ့ကျမလိုလူမျိုးတွေဒါမှမဟုတ်စုံစမ်းရေးအဖွဲ့တစ်ဖွဲ့ကိုအဲ့ဒီဒေသကိုဝင်ထွက်ခွင့်ပေးမယ်ဆိုရင်လှုပ်ဆောင်ဖို့လူအသည်များလှုပ်လိုက်ပြီးတဲ့အနေအထားဖြစ်ပါတယ်။အခုထွက်ပေါ်နေတဲ့ဆွဆွဲချက်တွေကအပိုချက်ကဆွဆွဲချက်တွေဟုတ်မဟုတ်ဆိုတာသိဖို့လိုပါတယ်။ဒီလိုမှရှင်းရှင်းလင်းလင်းမသိရဘူးဆိုရင်မြန်မာနိုင်ငံဒီမိုကရေစီနိုင်ငံတစ်ခုအဖြစ်အသွင်ကူးပြောင်းရေးမှာအဟန့်တားဖြစ်စေပါလိမ့်မယ်။
ပြည်ခဲ့တဲ့နှစ်အောက်တိုဘာမှာရဲတပ်ဖွဲ့ဝင်၉ဦးတပ်ဖြန့်ခေရပြီးတဲ့နောက်မြန်မာစစ်တပ်ကနယ်မြေရှင်းလင်းရေးတွေစတင်လှုပ်ဆောင်တဲ့နေရာမှာရိုဟင်ဂျာတွေပေါ်မှာလူ့အခွင့်အရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဝေဖန်ချက်တွေထွက်ပေါ်ခဲ့တာဖြစ်ပါတယ်။ Washington အခြေစိုက် Carnegie Endowment for International Peace အဖွဲ့ရဲ့အရှေ့တောင်အာရှဌာနအကြီးအကဲအရာရှိတဦးဖြစ်သူ Vikram Nehru ကအခုလိုသုံးသပ်ပါတယ
်။ The Commission of Inquiry whileAbsolutely necessary.
COI စုံစမ်းရေးကော်မရှင်ဖွဲ့စည်းဖို့ကလုံးဝလိုအပ်ပေမဲ့ဒီကိစ္စအကောင့်ထဲဖော်ဖို့ကခက်ခဲပါလိမ့်မယ်။မြန်မာလူမျိုးရေးတပ်ဖွဲ့တွေကဒီပြည်ရင်းပြည်ပသတင်းမီဒီယာတွေကိုနောက်ဒီအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုဘယ်သူ့ကိုမှဒီနယ်မြေကိုဝင်ရောက်ခွင့်ပေးပြီးတော့အခြေအနေမှန်ကိုသိရှိခွင့်မပေးပါဘူး။ကုလသမဂ္ဂလည်းဝင်ခွင့်ရမှာမဟုတ်ပါဘူး
။ဒီလိုအနေအထားတွေရှိနေလို့မြန်မာနိုင်ငံပေါ်မှာဖယ်ရှားထားတဲ့တန်ခတ်ပိတ်ဆို့မှုတွေကိုအနောက်နိုင်ငံကြီးတွေကပြန်ပြော်လုံနိုင်ခြင်းရှိပါလား။ Mr. Nehru ကပဲအခုလိုသုံးသပ်ပါတယ
်။ This violence by the military in Rakhine is going to give second thoughts to the international community.
ဒီရခိုင်ဒေသမှာဖြစ်တဲ့လူမျိုးတပ်ဖွဲ့တွေရဲ့အကြမ်းဖက်နှိမ်နင်းလှုပ်ဆောင်မှုတွေကြောင့်နိုင်ငံတကာအနေနဲ့ပြန်ဆင်းစရာဖြစ်စီတာကမြန်မာအစိုးရအတွက်လားလာမကောင်းပါဘူးဒီမိုကရေစီလမ်းကြောင်းမှာရှောက်လန်းနေရတဲ့မြန်မာနိုင်ငံအတွက်ထိုက်သင့်လိုအပ်တဲ့အကူအညီထောက်ပံ့ရရှိရေးအတွက်နိုင်ငံတကာကပဲပေးနေတာပါဒါပေမဲ့ဒီလိုမျိုးဖြစ်ရတွေဖြစ်တော့နိုင်ငံတကာကိုတုံ့ဆိုင်သွားစေပါတယ်အတင်းဆောင်မခံနိုင်တဲ့နိုင်ငံရဲ့အသွင်ကူးပြောင်းရေးလုပ်ငန်းကိုထိခိုက်စေပါတယ
် Mr. Vikram Nehru ကဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အရက်သားအစိုးရနဲ့ပြီးတော့လွှတ်တော်မှာအမှတ်၄ပုံတစ်ပုံနေရာယူထားနိုင်တဲ့စစ်တပ်ကြားမှာတည်တည်လေးတိစောက်ထားတဲ့ဆက်ဆံရေးပေါ်မှာဒါကအများကြီးမူတည်နေပါတယ်လို့ပြောပါတယ်။စီးပွားရေးဖွံ့ဖြိုးမှုနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအစိုးရကအူစီလှုပ်ဆောင်နေပြီးတော့လုံခြုံရေးနဲ့နေဆက်ရေးရာတွေကစစ်တပ်ရဲ့ချုပ်ကိုင်မှုအောက်မှာရှိနေတယ်လို့သူကပြောပါတယ်။သဘောကတော့မြန်မာအစိုးရအနေနဲ့စစ်တပ်ကိုမတားဆီးနိုင်မင်းဒီအချက်ကိုလည်းနိုင်ငံတကာကအထက်တွင်စဉ်းစားဖို့လိုတာပါ။စစ်တပ်ကအခုလိုသားဆက်ပြီးရိုဟင်ဂျာအသံဝင်ကိုနှိပ်ကွပ်မှုတွေလုပ်သွားမယ်ဆိုရင်တော့ပြည်ပကအထောက်ပံ့ပြုတဲ့စစ်သေးကြွားတွေပေါ်ထွက်များပြားလာစေမယ်လို့သူကသုံးသပ်ပါတယ်ရှင
်ပါရရှိမြခင်ဒီနေ့မဟာအတာတကြံကာလအတွက်အများပြည်သူရုံးပိရက်ကိုခါရနစ်တေလို့ဆက်ရမဟုတ်ပဲ၅ရက်ပဲတတ်မှတ်လိုက်ပါတယ်ဒီကြံကာလအများပြည်သူရုံးပိရဲ့ရှော့ချတဲ့ကိစ္စအစိုးရအဖွဲ့ရဲ့လုတ်ကင်ပုံအပေါ် VOA သောတာရှင်တွေကဘလို့မြင်ကြပါသလဲပိရဲ့ဆယ်ရက်ကနေ9ရက်ဖဲတတ်မှတ်လိုက်တာကိုရောသဘောတူကြပါသလားအခုလာမယ့်အင်္ဂါညတိုင်းရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုင်းရက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ပို့ထားစေလိုပါတယ်ကိုဆွေးနွေးခြင်းနဲ့အကြောင်းအရာတွေကိုလည်းစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ပို့ထားလို့ရနိုင်ပါတယ် VOA ရဲ့ဖုန်းနံပါတ်က0123123855ဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။ဒီကနေ့ည9နာရီမှာဆွေးနွေးမယ့်တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့နိုင်ငံတကာသတင်းဆောင်မဖက်လက်ရအောင်ပါ။ ပြီးခဲ့တဲ့ရွေးကောက်ပွဲကာလအတွင်းနယူးယောက်မြို့ Trump Tower ကဖုန်းတွေကိုအရင်သမ္မတ Barack Obama ကကြားဖြတ်ခေါ်နှာထောင်ခဲ့တယ်ဆိုပြီးပြောထားတဲ့အပေါ်သက်သေပြဖို့ Trump အစိုးရဟာဆက်ပြီးတော့ဖိအားပေးခံနေရပါတယ်။သမ္မတ Trump ရဲ့အဲ့ဒီအပြောကိုသက်သေပြတဲ့အထောက်အထားပေးဖို့အောက်လွှတ်တော်ထောက်လှမ်းရေးရာကော်မတီကတောင်းဆိုထားပါတယ်။ဒါပေမဲ့တင်းနယ်လာတဲ့နောက်ဆုံးသမ္မတရဲ့ပြေးသွားပြီးမှုအချက်အလက်တွေစုဆောင်းနိုင်ဖို့ဆိုပြီးတရားရေးဌာနကအချိန်ထပ်တောင်းထားပါတယ်။ Jerusalem Oni ရဲ့တင်းလွာကိုကုချကျော်သိန်းကပြောပြပါမယ်ရှင်။
သမ္မတ ထရမ့်က Twitter ပေါ်မှာရဲရဲတင့်တင့်နဲ့ဆွဆွဲပြောဆိုခဲ့တာပါ။တိတ်ဆိုးပါတယ်။ Trump Tower ကကျွန်တော်ဖုန်းတွေကိုရွေးကောက်ပွဲအနိုင်မရခင်လေးမှာပဲ Obama ကကြားဖြတ်ခိုးယူနောက်ထောင်ခံခဲ့တယ်ဆိုတာအခုမှသိလိုက်ရပါတယ်။ဘာမှရမသွားပါဘူးလို့ရေးတာပါ။အခုတော့အရင်သမ္မတကသူနဲ့သူ့စီးပွားရေးလုပ်ငန်းကိုလျှို့ဝှက်စောင့်ကြည့်ခဲ့တယ်ဆိုတာကိုတက်သေးပြတဲ့အထောက်အထားတစ်ခုခုသတင်းတစ်ပတ်ကြော်တဲ့အထိ Trump ဆိုရကမပေးသေးပါဘူး။ Trump ဆွဆွဲတယ်လို့မျိုးဘယ်တော့မှမရှိခဲ့ဘူးလို့သမ္မတ Obama လက်ထက်မျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးကပြောပါတယ်။
There was no wiretap against Trump Tower during the campaign
conducted by the Trump Tower. ဘယ်ထောက်လှမ်းရေးအဖွဲ့ကမှမဲဆွဲကာလအတွင်း Trump Tower ဖုန်းတွေကိုနားထောင်တာမရှိခဲ့ပါဘူး
။ဒါပေမဲ့ Trump အစိုးရတွေကလူတွေကတော့ဘာသက်သေးမှမပြဘဲဆက်ပြီးခုခံကာကွယ်နေစေပါ။ Kellyanne Conway ဟာသမ္မတအင်ပြူတော်ရဲ့အကြီးအကဲအကြံပေးပုဂ္ဂိုလ်ဖြစ်ပါတယ
်။ I have no evidence but that's why there's an investigation in Congress.
ကျွန်မမှအထောက်အထားမရှိပါဘူး။ဒါကြောင့်လည်းလွှတ်တော်ကစုံစမ်းတာပဲလေ။
တနင်္လာနေ့မှာလဲသမ္မတ ထရမ့်ကတခြားကိစ္စတွေပြောဆိုနေချင်းသူ့အစိုးရတွေကအဓိကလူတွေကတော့စောင့်ကြည့်တယ်ဆိုတာကဖုန်းကြားဖြတ်ခိုးနှားထောင်တာမျိုးအတိအကျဖြစ်ချင်မှဖြစ်မှာလို့ဆိုပြီးဒီဆွဆွဲချက်ကိုကာကွယ်နေရစေပါ Sean Spicer ကတော့သမ္မတအင်ပြီတော့ပြောခွင့်ရပုဂ္ဂိုလ်ဖြစ်ပါတယ
် He doesn't really think that President Obama went up and tapped his phone personally I think but I think there's
သမ္မတ Obama ကိုယ်တိုင်ကဖုန်းတွေကိုခိုးနှားထောင်တယ်လို့သူထင်တာမဟုတ်ပါဘူးဒါပေမဲ့2016ရွေးကောက်ပွဲမှာအိုဘားမားအစိုးရကစောင့်ကြည့်ရတဲ့တခြားဟာတွေကိုလုတ်ခဲ့တယ်ဆိုတာမေးခွန်းထုတ်စရာမလိုပါဘူ
း2016ခုနှစ်သမ္မတရွေးကောက်ပွဲမှာရုရှားကဝင်နှောက်ခဲ့တဲ့ပေါ်အောက်လွှတ်တော်ထောက်လှမ်းရေးရာကော်မတီကစုံစမ်းစစ်ဆေးနေတဲ့အထက် Trump ရဲ့အခုဆွဆွဲချက်ကိုလည်းထည့်ထားပါတယ်ဆန်းစစ်ကြားနာပွဲတွေကိုတော့လာမယ့်တနင်္လာနေ့မှာစလုပ်ဖို့ရှိပါတယ်ခင်ဗျာ
ကိုကြကြောသိန်းတင်ပြသွားတာပါ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ် VOA ရဲ့တိုက်ရိုက်ထုတ်လွှင့်ချက်တွေကို VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်ရှင်အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမသိရင်ထိုက်ကပြောပြပေးပါဦး
အမေရိကန်ပြည်တော်စုမှာလက်ရှိကျင့်သုံးနေတဲ့ Obamacare လို့သိကြတဲ့အခချင်းငွေသက်သာတဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုအစားထိုးဖို့ Republican Party ကအစိုးပြုထားတဲ့အစည်းအဝေးကိုလွှတ်တော်ကအတည်ပြုမယ်ဆိုရင်တော့လာမယ့်နှစ်အတွင်းလူပေါင်း14သန်းလောက်ကျန်းမာရေးအမကန်ဆုံးရှုံးရလိမ့်မယ်လို့ CBO လို့ခေါ်တဲ့လွှတ်တော်ဆိုင်ရာဘတ်ဂျက်အသုံးစရိတ်ရုံးကပြောဆိုလိုက်ပါတယ်သမ္မတဟောင်းဘရက်အိုဘားမားရဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုအလုံးစုံပြန်လည်ပြင်ဆင်မဲ့သမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲဂရိကဝတ်ကိုအကောင့်ထဲပေါ်လာမှာကြားသင့်မဲ့ကုန်ကျစရိတ်နဲ့ပတ်သက်ပြီးအစိုးရခန်းစားတဆောင်ကိုပါတီဆွဲခင်းတဲ့လွှတ်တော်ဆိုင်ရာဘတ်ဂျက်အသုံးစရိတ်ရုံးကတနင်္လာနေ့ကထုတ်ပြန်တာဖြစ်ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်ကာလတုန်းကသမ္မတဒေါ်နယ်ထရန့်နေထိုင်ခဲ့တဲ့နယူးယောက်မြို့ကထရန့်တာဝါရဲ့ဖုန်းတွေကိုအဲ့ဒီအချိန်ကသမ္မတဘရက်အိုဘားမားကကြားပြနားထောင်စောင့်ကြည့်ခဲ့တယ်လို့သမ္မတထရန့်ဆွဆွဲခဲ့တာနဲ့ပတ်သက်လို့လွှတ်တော်စုံစမ်းရေးကော်မတီတွေကအထောက်အထားတွေပေးဖို့တောင်းဆိုထားတဲ့အချိန်ထပ်တိုးပေးဖို့တရားရေးဌာနကတောင်းဆိုလိုက်ပါတယ်။ဥရောပသမ္မတတွေကနေဗြိတိန်နိုင်ငံလှုပ်ထွက်ရေးလွှတ်တော်အမတ်တွေမနေ့ကအတည်ပြုပေးခဲ့ပြီးနောက်ဒီကနေ့မှာတော့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေလွှတ်တော်မှာမိန့်ခွန်းပြောဖို့ရှိပါတယ်။ဝန်ကြီးချုပ်မေကနောက်ဆုံးအဆင့်ဖြစ်တဲ့ဗြိမာကြီးအဲလစ်ဘက်ရဲ့သဘောတူညီချက်ကိုစောင့်ဆိုင်းနေတာဖြစ်ပြီးဒီကနေ့အင်ကာနေ့အစောပိုင်းမှာထွက်ပေါ်လာဖို့လည်းရှိနေပါတယ်။တူရကီနဲ့နယ်သာလန်ကြားတန်တမာရေးရငင်းပွားမှုတွေရှိနေချိန်မှာပဲဥရောပနိုင်ငံတွေမှာတူရကီအနေနဲ့လူစုလူဝေးပွဲတွေမလုပ်ဖို့ဥရောပသမ္မတရဲ့ကန့်ကွက်မှုကိုတူရကီကပယ်ချလိုက်ပါတယ်ရှင်
။တရင်ချင်းချုပ်ကိုမတင်ငိထိုက်ကပြောပြပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရင်းမှုကမခင်ဖြစ်တွဲဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20အထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.66 လိုင်းဒိုမီတာ51 kHz 5889နဲ့လိုင်းလာမီတာ190 kHz 1505တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်။
This program has come to you from the Voice of America, Washington.